ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်9ဦးဟာရခိုင်ပြည်နယ်စစ်တွေမြို့နယ်မောင်နှုံးမြို့နယ်တို့ကိုနိုဝင်ဘာ15ရက်ကနေ18ရက်ထိ3ရက်ကြာတွားရောက်ဖို့ရှိပြီးဒေသဆိုင်ရာတာဝန်ရှိသူတွေဒေသခံတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာတော်တော်မတီးမငြိမ်ဖြစ်နေတဲ့အခြေအနေတွေကိုလေ့လာစုံစမ်းသွားမှာဖြစ်ပါတယ်။ဒီအကြောင်းကိုဆက်လက်တင်ပြချင်ပါတယ်။ရခိုင်ပြည်နယ်အစ်စ်တွေနဲ့မောင်နှုံးမြို့နယ်တွေကိုနိုဝင်ဘာလ15ကနေ18ရက်နေ့အထိ3ရက်ကြာတွားရောက်မဲ့ရခိုင်အကြံပေးကော်မရှင်ရဲ့ခရီးစဉ်နဲ့ပတ်သက်လို့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်လည်းဖြစ်ညဉ့်ညံ့မြစ်တာအဖွဲ့ဦးဆောင်သူလည်းဖြစ်တဲ့ဦးအေးလွင်ကအခုလိုပြောပါတယ်။
ပရမတ်ကျွန်တော်တို့စီစဉ်ထားတာတော့စစ်တွေရှိတယ်။နောက်ပြီးရင်မောင်းတော့ကိုတွားဖို့ရှိပါတယ်။အဲ့ဒါတော့ဟိုပရမတ်စီစဉ်ထားတာပေါ့နော်။နောက်ဖြစ်ပေါ်လာတဲ့အခြေအနေဒီကြောင့်ကျွန်တော်တို့ကဒီနေ့မှစီဝေးပြန်ပြီးတော့ထိုင်ပြီးတော့တွားရေးမတွားရေးဆိုတာကိုပြန်ဆုံးဖြတ်ပါမယ်။အထွေထွေကျွန်တော်တို့ကိုပေးထားသောတာဝန်ကလည်းပဲကျွန်တော်တို့ရဲ့ mandate ကရခိုင်ပြည်နယ်တစ်ခုလုံးအေဂျင့်တာရပြီးတော့တည်ငြိမ်ဖွံ့ဖြိုးရေးအတွက်ကိုအကောင်းဆုံးဘာတွေလုပ်တဲ့နယ်ဆိုတဲ့အကြံတွေကိုပေးရမှာပါဆိုတော့အဲ့ဒီ mandate ရဲ့ပေါင်းအတွင်းကနေပြီးတော့ရခိုင်ပြည်မှာရှိတဲ့ဟိုမြို့နယ်အလုံးကိုကျွန်တော်တို့လေ့လာပြီးတော့အဲ့ဒီမှာရှိနေတဲ့မြေပြင်အခြေအနေများကိုလေ့လာမယ်အဲ့ဒီကပြည်သူတွေနဲ့ဟိုထိတွေ့ပြီးတော့သူတို့ပြောတာလေးတွေကိုနားထောင်ပြီးတော့ကျွန်တော်တို့ဖွံ့ဖြိုးတိုးတက်ရေးအတွက်ကိုဘာတွေကလုပ်တဲ့လေဆိုတာလေးအကြံလေးတွေပြဖို့ပါပဲ
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုပြီးခဲ့တဲ့ဩဂုတ်လမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးကော်မရှင်ကိုဦးဆောင်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကိုတိုင်စတင်မာလာအစပိုင်းမှာရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပါတယ်အကြံပေးကော်မရှင်ရဲ့ဒီတစ်ခေါက်ခီးစဉ်မှာတော့မစ္စတာကိုဖီအာနန်ပါဝင်မှာမဟုတ်ဘူးလို့သိရပါတယ်ရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့အခြေအနေတွေဟာအမျိုးသားလူညုံကြီးအတွက်စိုးရိမ်ပွေရအခြေအနေဖြစ်တယ်လို့ဦးအေးလွင်ကသုံးသပ်ပါတယ်
ကျွန်တော်တို့ကတော့ဒီပုံကွမ်းထကြွမှုမှန်မြအလုံးကကျွန်တော်တို့ရဲ့အမျိုးသားရေးလုံခြုံရေးကိုဟိုတနည်းမဟုတ်တနည်းတော့လေထိပါတယ်လို့ရှိပါတယ်ကျွန်တော်တို့ကချင်မှာလည်းဖြစ်နေတာပဲရှမ်းပြည်မှာလည်းဖြစ်နေတာပဲเนาะအဲ့တော့ဒီပြည်တွင်းစစ်ကြီးမှာဖြစ်နေတဲ့ဒီပုံကွမ်းထကြွမှုမှန်မြဟာကျွန်တော်အမျိုးသားရေးလုံခြုံရေးအတွက်တော့တနည်းမဟုတ်တနည်းအနောက်ရှက်ဖြစ်တယ်လို့အဲ့လိုပဲကျွန်တော်တို့ခံယူပါတယ်ဒီတော့ဖွံ့ဖြိုးတိုးတက်ရေးအတွက်ကတည်ငြိမ်မှုလိုတယ်တည်ငြိမ်မှုလိုတဲ့အခါကျတော့နှစ်ဖက်အုပ်စုများအတွက်မှရှိနေတဲ့သံလျာလေးတွေပျောက်သွားပြီးတော့တယောက်နဲ့တယောက်အရင်တော့ကလိုငင်းရသောအတူရှင်တွဲရေးဆိုတဲ့အနေအထားမျိုးပြန်ပေါ်ပေါက်လာအောင်နော်ရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောသူတို့မှလိုအပ်တဲ့လိုအပ်ချက်လေးတွေကိုဖြည့်ဆည်းပေးမယ်ဆိုရင်လူတွေကအရင်တော့ကပုံစံအတိုင်းပဲပေါ့နော်ဟိုငင်းရသောအတူရှင်တွဲနိုင်မယ်ဆိုရင်ဒါအတိုင်းပြီးဖွံ့ဖြိုးလည်းမြေပုံမျိုးတို့တဲ့ရေးအတွက်ကျွန်တော်တို့ရှေ့ next steps ရှေ့ဆက်ပြီးတော့တောင်းရဲ့ရမှာပေါ့နော်အဲ့တော့တယောက်နဲ့တယောက်ကြားမှာရှိနေတဲ့တန်လျာတွေဆိုရင်စိတ်ကလေးတွေပျောက်သွားအောင်အဲကျွန်တော်တို့သုံးနိုင်မယ်ဆိုရင်တော့ဒါအကောင်းဆုံးဖြစ်မယ်အဲ့ဒါကိုကျွန်တော်တို့ဒီလိုပဲကျွန်တော်အနေနဲ့တော့သုံးသပ်ပါတယ
်ရခိုင်အကြံပေးကော်မရှင်ကိုမစ္စတာကိုဘီအာနန်ဦးဆောင်ပြီးအတွေ့အကြုံများတဲ့နိုင်ငံသားအတန်တမန်2ဦးနဲ့မြန်မာနိုင်ငံကလူသိထင်ရှားတဲ့ပုံကိုယ်တွေနဲ့ပါစုစုပေါင်း9ဦးနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ဒီကော်မရှင်ဟာသူတို့ရဲ့လေ့လာတွေ့ရှိချက်တွေကို2019ဩဂုတ်လမတိုင်ခင်နိုင်ငံတော်ကိုအစိုးရခန်းစာတင်သွင်းရမှာဖြစ်ပါတယ်ဒီတော့အတွင်းတမတော်ကာကွယ်ရေးဦးစီးချုပ်ယုံရဲ့အော်တိုဘာလ13ရက်နေ့သတင်းထုတ်ပြန်ချက်အရရခိုင်ပြည်နယ်မောင်နှုံးမြို့နယ်တဝိုက်တမတော်ကနေမြေရှင်းလင်းရေးလှုပ်ဆောင်နေစဉ်ဂွားစုံကျေးရွာကိုတမတော်စစ်သည်တွေတွားရောက်ချိန်မှာမီးလောင်နေတဲ့အိမ်အလုံး90ကိုတွေ့ခဲ့ရကြောင်းဒါလည်းနဲ့ကင်ဆောင်ထားသူ9ဦးလာရောက်တိုက်ခိုက်တာကြောင့်ပြစ်ခတ်ရှင်းလင်းရမှာအကျန်းဖက်သမား6ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။ဒါကြီးစားတောင်ရွာမှာလည်းနေမြေရှင်းလင်းစဉ်မီးလောင်ကျွမ်းနေတဲ့အင်ဂျီ60လောက်တွေ့ရပြီးဒုတ်သားကင်ဆောင်သူလူ20လောက်ကလာရောက်တိုက်ခိုက်တာကိုပြန်လည်ပြစ်ခတ်ချိန်မှာလူ19ဦးအသေးဖမ်းဆီးမိကြောင်းတပ်မတော်ကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။